နောက်ကိုရီးယားရဲ့လူအများများတိကျနိုင်တဲ့လက်နက်ထုတ်လုပ်မှုတွေကိုအားပေးကူညီနေတဲ့ဆိုတဲ့ဆွဆွဲခံရတဲ့ဘဏ်နှစ်ခုနောက်ကိုရီးယားကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်တစ်ဦးကိုတောက်ချနိုင်မှာအမေရိကန်အစိုးရကပိတ်ဆို့ရင်းယူမှုတွေချမှတ်လိုက်ပါတယ်။နောက်ကိုရီးယားကပက်ထိန်တပ်မီဇိုင်းတုံးတွေပြန်လည်စမ်းသပ်နေတဲ့အပေါ်ကုလသမဂ္ဂကတန်ခတ်ရင်းယူမှုတွေတိုးမြင့်လောက်ဆောင်ဖို့လုံခြုံရေးကောင်စီမှမဲခွဲရမှာတရုတ်နဲ့ရုရှားကဗီဇာအာဏာသုံးပြီးပယ်ချပြီးတဲ့နောက်တနေ့မှာပဲအမေရိကန်ပြည်ထောင်စုကအခုလိုအရေးယူလိုက်တာပါ။လုံခြုံရေးကောင်စီမှအခုလိုသဘောထားကွဲလွဲတာဟာ2006ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်ပါတယ်။အရေးယူခဲ့တဲ့အထက်မှာ Air Coral Trading Company နဲ့ Russia Bank တို့ဖြစ်တဲ့ Far Eastern Bank, Bank Student တို့ဟာမြောက်ကိုရီးယားကုမ္ပဏီအတွက်ပစ္စည်းဝယ်ယူရေးနဲ့ဝင်ငွေရရှိရေးအတွက်လှုပ်ဆောင်ပေးနေတဲ့အတွက်အရေးယူရဖြစ်တယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားဟာဒီနေ့အတွင်းတိုက်ချင်းဖြစ်ပယ်ထိန်တုံ6ကြိမ်စမ်းသပ်ခဲ့ပြီး2019ခုနှစ်ကစလို့ပထမဆုံးကြိမ်အဖြစ်နျူကလ িয়ার စမ်းသပ်မှုတွေပြန်လည်စတင်မှုဖြစ်စဉ်နေတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းအမေရိကန်ဆွေးရကပြောဆိုပါတယ်။မြောက်ကိုရီးယားအနေနဲ့လူများပြားသိချေတိကျစေမဲ့လက်နက်ထုတ်လုပ်တဲ့အစီအစဉ်တွေနဲ့ပယ်ထိန်တပ်ဒုံးလက်နက်အစီအစဉ်တွေကိုဆွန့်လွတ်ပြီးတန်တပိုင်ရေးအရာဖြစ်ရှိမဲ့လမ်းကြောင်းကိုပြန်ရောက်တဲ့အထိပိတ်ဆို့အရေးယူမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီး Brian Nelson ကပြောဆိုပါတယ်။